ရခိုင်တပ်တော် AA ကလာမယ့်2020မှာရခိုင်ပြည်သူအာဏာပိုင်အဖွဲ့ကိုဖွဲ့စည်းသွားမှာဖြစ်ပြီးရခိုင်ပြည်နယ်မှာရှိတဲ့လုပ်ငန်းတွေအနေနဲ့ ULAAA ကိုအခွင့်ပေးဆောင်ရမယ်လို့ပြောကြားထားတာရှိပါတယ်။တပ်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့ဗိုလ်မှူးချုပ်ဇော်မင်းထွန်းက AA ရဲ့ဆောင်ရွက်ချက်တွေဟာအရင်ကဗမာပြည်ကွန်ပျူနစ်ပါတီကဆောင်ရွက်ခဲ့တဲ့ပုံစံဖြစ်ပြီးတပ်မတော်အနေနဲ့နိုင်ငံတော်အစိုးရရဲ့အချုပ်အခြာအာဏာတည်တံ့ခံရရေးတပ်မတော်ရဲ့တာဝန်နဲ့အညီဆောင်ရွက်သွားမယ်လို့ပြောပါတယ်။
သူတို့ပြောတဲ့ပြည်သူအာဏာပိုင်အဖွဲ့ဆိုတာလေရခိုင်နှုံးကတကယ်လို့တွေ့ရတဲ့လောက်ကတော့တိတ်တော့လေသူလူစမ်းစမ်းမဟုတ်ဘူးဆိုပေမဲ့ဒီဟာပြီးရခိုင်နှုံးကဗမာပြည်ကွန်မြူနစ်ပါတီဟာဆောင်ရွက်ခဲ့တဲ့ပုံစံပါပဲသူတို့ရဲ့ဒီအာဏာဒီဆောက်တဲ့အနေပေါ့အဓိကတော့ဒါမှလောက်တာတော့ဆိုကြအစိုးရရဲ့အုပ်ချုပ်မှုရန်နေရာကိုသူတို့ရဲ့အုပ်ချုပ်မှုရန်နေရာနဲ့စားထိုးတာပဲတော့လည်းဆိုတော့အစိုးရရဲ့အုပ်ချုပ်မှုရန်နေရာအပေါ်မှာအာဏာသိမ်းတဲ့သဘောပါပဲအနာပတ်တူကိုကျွန်တော်တို့ကတော့ပေါင်းရမှုနေနေဆွေးဆွေးရေးပေါင်းရလေရှိနေကျွန်တော်ရဲ့ဒါသူ့ရဲ့အချုပ်အခြာအာဏာတည်တံ့ခိုင်မြဲရေးနေဒီကလုံခြုံရေးအတွက်ကျွန်တော်တို့ကတော့တပ်မတော်ရဲ့တာဝန်နဲ့ဒီအစွမ်းကုန်ဆောင်ရွက်သွားမှာဖြစ်ပါတယ
်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကလည်းရခိုင်တပ်တော် AA ဟာအတိတ်သမိုင်းမှာထင်ရှားခဲ့တဲ့ရခိုင်ပြည်နယ်နန်းတော်ပြန်လည်ပေါ်ပေါက်လာရေးအတွက်ရခိုင်ပြည်နယ်လွတ်လပ်ရေးဒါမှမဟုတ်ရခိုင်ပြည်နယ်ကိုယ်ပိုင်အုပ်ချုပ်ခွင့်ရရှိရေးအတွက်ဆောင်ရွက်နေတာကြောင့်တပ်မတော်နဲ့တိုက်ပွဲဖြစ်ပွားနေကြောင်းအပြည်ပြည်ဆိုင်ရာတရားရုံး ICJ ကြားနာပွဲမှာထည့်သွင်းပြောဆိုထားပါဗျ။အဲ့ဒီလိုဆောင်ရွက်ချက်ကြောင့်အရသာပြည်သူတွေထိခိုက်ဆုံးရှုံးမှုတွေရှိနေကြောင်းလည်းပြောဆိုထားပါဗျ။အေးအေးပြန်ကြားရေးတာဝန်ခံခိုင်သူခကတော့ရခိုင်နိုင်ငံတော်ကိုပြန်ထူထောင်လို့စိတ်ရှိတာဟာတကယ်ရှိခဲ့တာကိုမျှော်လင့်တာဖြစ်လို့တရားနည်းလမ်းကြကြောင်းနဲ့ရခိုင်ပြည်သူအာဏာပိုင်အဖွဲ့ကိုဖွဲ့စည်းပြီးတော့အစိုးရသဏ္ဍာန်စတင်လိုက်တာဖြစ်တယ်လို့ RFA ကိုဒီဇင်ဘာလ12ရက်နေ့ကပြောဆိုထားပါဗျ။ရခိုင်နိုင်ငံတော်ကို1984ခုနှစ်မှာဗမာရှင်ဘုရင်ဘိုးတော်မောင်ဝိုင်းကတိုက်ခိုက်ပြီးသိမ်းပိုက်ခဲ့တာဖြစ်တယ်လို့သူကဆိုပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးရခိုင်ပြည်နယ်စီပင်သားရဲဝန်ကြီးဦးဝင်းမြင့်ကိုပြည်နယ်အစိုးရဖွဲ့အမြင်မေးမြန်းဖို့စူးစမ်းခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူး။အမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီပြောရေးဆိုခွင့်ရှိသူဒေါက်တာမျိုးညွန့်ကတော့ဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုဆိုတဲ့မူပေါင်းထဲမှာဆိုရင်သူတို့အဆိုကိုလေးလာဆွေးနွေးသွားဖို့အသင့်ရှိပြီးပြည်ထောင်စုပြုတ်ကွဲနိုင်တဲ့အနေအထားဆိုရင်တော့လက်မခံနိုင်ဘူးလို့ RFA ကိုပြောပါတယ
်ကျွန်တော်တို့ကြည်ရထားတယ်ဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုဆိုတဲ့မူပေါင်းထဲမှာဆိုရင်တော့ကျွန်တော်တို့ဒါသူတို့ရဲ့သုတ်ပြုချက်တွေကိုလေးလာဆွေးနွေးဖို့အသင့်ရှိပါတယ်တော့ဒီပေါင်းတဲ့ကျော်လွန်တဲ့တောင်းဆိုမှုမျိုးဆိုရင်တော့ပြည်ထောင်စုပြုတ်ကွဲနိုင်တဲ့အနေအထားရှိရင်တော့ကျွန်တော်တို့ဒါလက်ခံလို့မရပါဘူးခင်ဗျအ
ေးအေးပြောရဲဆိုခွင့်ရှိသူခိုင်သူခါကတော့အမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီအာဏာရကြင်ကလေးကလက်ရှိအချိန်ထိဖက်ဒရယ်ပြည်ထောင်စုကိုသွားမယ်ဆိုတဲ့လှုပ်ဆောင်ချက်ဟာလက်ဆုပ်လက်ကင်ပြစရာမရှိသေးသလိုတိုင်းရင်းသားတွေယုံကြည်လာအောင်လှုပ်ဆောင်နိုင်တာမရှိသေးတာကြောင့်ဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးဆိုတာနဲ့ပတ်သက်ပြီးတန်တရားရှိတယ်လို့ပြောပါတယ်
သူတို့အာဏာရကလေးကဒီ2016အကုန်ထိပေါ့အားလုံးကိုပြန်ပြီးတော့ခြုံပြီးတော့သုံးသပ်ကြည့်မယ်ဆိုလို့ရှိရင်တော့တကယ်ဖက်ဒရယ်ပြည်ထောင်စုကိုသွားမယ်ဆိုတဲ့သူတို့ရဲ့ဒီလှုပ်ဆောင်ချက်ပေါ့နော်ဒါဘာမှရေရေရာရာကင်ပြစရာတခုမှဟိုမရှိသေးဘူးထင်တာမြင်တာပြောလို့ရတဲ့ဥစ္စာကတော့ဟိုကျွန်တော်တို့ ULAA ကိုနော်အမြင့်ပြရှေမုံဖို့အတွက်ဒါဒေါအောင်ဆန်းစုကြည်ကအမိန့်ပေးထားတာရှိတယ်ဆိုဒီဟာတွေကကြာလို့ရှိရင်တော့ဒါနိုင်ငံတကာသိသူတို့ကြေညာထားတဲ့ကိစ္စဖြစ်တယ်ခုချိန်ထိတိုင်းရင်းသားတွေယုံကြည်လာအောင်ပေါ့နော်သူ့သဘောနဲ့နေပြီးတော့ဟိုလှုပ်ဆောင်တဲ့လှုပ်ဆောင်ချက်မျိုးကိုကျွန်တော်တို့မတွေ့ရသေးဘူးဆိုတော့အဲ့ဒါကြောင့်မို့လို့ကျွန်တော်တို့ကတော့သူတို့ပြောနေတဲ့ဒီဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးဆိုတဲ့ဥစ္စာနဲ့ပတ်သက်ပြီးတော့ဒါအတော်လေးတန်တရားရှိတာပေါ့ဗျာနော်
ရခိုင်တပ်တော် AA အနေနဲ့တခြားတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနီးတူတက်ပါတီနဲ့သူတို့ထိန်းချုပ်နိုင်တဲ့ဒေသတွေရှိရင်အုပ်ချုပ်ရေးအဖွဲ့အစည်းတွေဖွဲ့စည်းဖို့လှုံ့ဆော်လာတာဖြစ်တယ်လို့တိုင်းရင်းသားအရေးနဲ့နိုင်ငံရေးလေလာသုံးသက်သူဦးမောင်မောင်စိုးကပြောပါတယ
်လက်နက်ကိုင်အဖွဲ့အစည်းတစ်ခုအနေနဲ့ကတော့ဒေသတစ်ခုကိုထိန်းချုပ်နိုင်ပြီဆိုလို့ရှိရင်တော့သူအုပ်ချုပ်ရေးအဖွဲ့ထူထောင်တာတော့သိမထူဆမ်းပါဘူးပြောမယ်ဆိုလို့ရှိရင်တော့ AA မှလှုပ်တာမို့ KIA လည်းလှုပ်တာပဲလေအမှဆိုတော့ KIA မှာဆိုရင် KIA ဟာနိုင်ငံရေးဖွဲ့စည်းဖြစ်သူ KIA ကစစ်တပ်ဖြစ်တယ် KIC ကသူကအုပ်ချုပ်ရေးဖွဲ့ဖြစ်တယ်အေးကြတော့သူက AA တပ်ကိုစဖွဲ့တယ်နောက် ULA ဆိုနိုင်ငံရေးဖွဲ့စည်းဖွဲ့တယ်အခုသူ့ဒေသတချို့ထိကျုံနိုင်လာတဲ့ခါမှာဒေသအုပ်ချုပ်ရေးဖွဲ့ဖွဲ့စည်းရပေါ့ကျန်တဲ့လက်နက်ကိုင်ဖွဲ့စည်းတွေဒီလိုပါပဲတပ်ရှိတယ်ပါတီရှိတယ်သူပြီးရင်သူတို့အုပ်ချုပ်ထိကျုံလို့ရတဲ့နယ်မြေရှင်အုပ်ချုပ်ရေးဖွဲ့စည်းဖွဲ့စည်းကြတယ်ဒီသဘောပါပဲခြားလမ်းသားလက်နက်ကိုင်ဖွဲ့တွေပိုးထူးကြတာတော့မရှိပါဘူး
ဒီကိစ္စဟာနိုင်ငံရေးစပွဲဝိုင်းပေါ်မှာဆစ်ဆက်ညှိနှိုင်းနိုင်မယ်ဆိုရင်ဖြေရှင်းနိုင်မှာဖြစ်တယ်လို့မညှိနှိုင်းနိုင်ခဲ့ရင်ပြဿနာပုံမှုဆိုးရွားလာပြီးရခိုင်ပြည်နယ်မှာတိုက်ပွဲတွေပုံမှုပြင်းထန်လာမယ်လို့ဦးမောင်မောင်စိုးကဆိုပါတယ်ရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ပွားနေတဲ့တပ်မတော်နဲ့ရခိုင်တပ်တော် AA တို့ရဲ့တိုက်ပွဲတွေဟာရခိုင်ပြည်နယ်တောင်ပိုင်းအဲနဲ့ကြောက်ဖြူမြို့တွေအထိကူးဆက်လာနေတာပါလက်ရှိအချိန်မှာတနစ်ကျော်ကြာမြင့်လာတဲ့ရခိုင်တိုက်ပွဲတွေကြောင့် ဒီနေ့ဆုံးကထွက်ပြေးနေရတဲ့စစ်ဘေးဒုက္ခသည်ကိုးတောင်းကျော်အထိမြင့်တက်လာပြီးအရက်သားထိခိုက်သေးဆုံးမှုဟာတရားကျော်အထိရှိလာနေပြီဖြစ်ပါတယ်။ကျွန်တော်နေမျိုးထွန်းမှာ